မင်္ဂလာပါသောရရှင်များရှင်ကျမတင်ကီထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်။ကမ္ဘာအကြီးဆုံးကုန်သွယ်ရေးစာချုပ်ဖြစ်တဲ့ Data Ring ဘက်ဆုံစီးပွားရေးပူးပေါင်းဆောင်ရွက်မှု RCEP RCEP မှာမြန်မာနိုင်ငံကအဖွဲ့ဝင်ဖြစ်လက်မှတ်ရေးထိုးထားပါတယ်။ဒီစာချုပ်မှာဖွံ့ဖြိုးပြီးနိုင်ငံတွေလည်းပါတဲ့အတွက်ဈေးကွက်ပိုရလာမယ်လို့အစိုးရကမျှော်လင့်ထားပါတယ်။ဒါပေမဲ့လက်ရှိအချိန်မှာတော့နိုင်ငံတကာတန်းဝင်အရေးအသွေးအမှခံချက်မရှိတာကြောင့်တင်ပို့ရောင်းချလို့မရတဲ့ထွက်ကုန်တွေရှိနေသေးတာကြောင့်အရေးအသွေးပိုင်းကိုကြိုပြင်ဆင်ထားဖို့လိုအပ်မယ်လို့စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆုထွန်းကသုံးသပ်ပါတယ်
ကျွန်တော်တို့ကဒီလက်မှတ်ထိုးတဲ့ဟာတွေကိုတွေ့ရတယ်ဗောနဒီရင်ကတော့တူပြီးတော့ကျွန်တော်တို့သိရမှရှိဘူးเนาะဟိုအဓိကတော့သူကကိုယ်ရေးနဲ့ပတ်သက်တဲ့ဟန်တားတွေကိုတော့ပြီးဘူးเนาะ channel chat တွေကတော့အများကြီးတော့ပါတယ်တွေ့เนาะဂျိုးနေစနစ်တွေပဲ share ပြီးဘူးဆိုတာဗောနဒါတော့ဟိုကျွန်တော်တို့ကတော့ဂျာမန်ရေဟိုဗမာနိုင်ငံကတော့ဟိုသိရတဲ့အချိန်ကျွန်တော်အာဆီယံမှာတော့မှကျွန်တော်ကဒီနောက်ပိုင်းမှာသိနေတာเนาะခင်ဗျားတို့နောက်ကြတယ်နောက်ကျွန်တော်ရဲ့ဒီဖက်ပေါ်က layer set ကြီးနဲ့ဒီဒီလိုငါထွက်ပုံတွေအဓိကဖြစ်တယ်ပေါ့နော်။ဒါနဲ့ရေထွက်ပုံမရှိကော်ပိုရိတ်နဲ့အကုန်လုံးကကုန်ကျန်ရောတော့ကျွန်တော်တင်ဖို့။ကျွန်တော်တို့စီကကဘာတန်းကိုထွက်တယ်သူတို့လည်းကုန်ကျန်ရောပိုက်တဲ့လူများကြီးပို့တယ်။လူများတန်းတွေကယူရီးယားမျိုးစားတော့ပေါ့ချက်ပြီးမှကျွန်တော်ကမျိုးစားပြောင်းလို့ယူရီးယားပြောင်းပြီးတွေ့နေတာမျိုးနော်။ဟိုဒီလိုမျိုးအချိန်မှာလက်မှတ်တွေ့ရတာတော့လေကျွန်တော်ကတစ်ခါကတွေ့ရင်တော့လေဒီတန်ငယ်ကြီးရတယ်ခေါင်းတယ်ပေါ့နော်။နောက်တစ်ချက်ကတော့လေဟိုကောင်းပဲကတွေ့ရင်တော့သူတို့နဲ့ပူးပေါင်းဆောင်ရွက်နိုင်ကျွန်တော်တို့စီကအဲ့ဒါစာအပြည့်အဝဝင်မလာဘူးเนาะတခါကလည်းဆိုရင်ကတော့ကျွန်တော်တို့ဇီကတော့ခုနကကိုညာရှိတဲ့အချိန်မှာတို့တွေကဒီတားစီဖြီလျှော့ပေးလိုက်တယ်ဆိုရင်ကျွန်တော်တို့ကပြည်ရင်းလုံခြုံရေးလုပ်နေတဲ့လူတွေကရည်ရည်ဖို့အတွက်ခက်ခဲဖြစ်မလားအခုတော့မှလည်းပြည်ပြည်ဒီပြဿနာတွေ့လာတယ
်ဈေးကွက်ကိုဖွင့်လိုက်တဲ့အခါမှာဒီနိုင်ငံတကာဈေးကွက်ကိုဝင်ရတော့မယ်ဆိုပြီးတော့များပို့ပြီးတော့ဟိုပြုပြင်ပြောင်းလဲမှုပေါ့เนาะဒီမြန်မာနိုင်ငံဘက်ကလုပ်ငန်းရှင်တွေဘက်ကအဲ့လို mindset မျိုးများချိန်းသွားနိုင်သလားမြန်မာစီးပွားရေးလုပ်ငန်းမှာရော
ကျွန်တော်တို့မြင်တာတော့ပေါ့เนาะဟိုလက်ရှိနေသားမှာတော့ဟိုကျွန်တော်တို့ဆီကတော့ခုနပြောသလိုပေါ့เนาะမြန်မာပြောသလိုပေါ့ဟိုကြည်ရမ်းရဲ့ဆိုရင်အသိစိတ်ကြီးကတော့ရှိလာတော့เนาะငါတို့ကဟိုဒါနိုင်ငံကနဲ့ဆင်အောင်လုပ်ရတယ်အသိစိတ်ပဲရှိတယ်လက်တွေ့ကြတော့ကျွန်တော်တို့ကလိုအပ်ချက်ရှိတာဟိုကပြောင်းနေဆိုတော့ရှိတယ်တို့လည်းပြောင်းနေပေမဲ့ကျွန်တော်ကရှိရဲ့ရှိတဲ့ကိုကိုရဲ့ capacity ပေါ့เนาะဆိုပါလို့ကျွန်တော်ရဲ့ finance နဲ့အရင်ကတော့ကျွန်တော်တို့ကရှိရဲ့ဒီပညာကျွန်တော်ကရှိရဲ့ marketing နဲ့ပတ်သက်တဲ့အတွေ့အကြုံဒါတွေကတော့ကျွန်တော်တို့လူတွေတို့မြင်တာเนาะစိတ်တော့ကျွန်တော်တို့မှရှိလာကြတယ်ဒီကျွန်တော်များများအတူတူတော့ဒီငယ်ရေပေါ့เนาะဒီတော့ပဲကျွန်တော်ကဒီပညာဖြစ်တယ်ဖြစ်လာတော့ဟို channel တော့ social media တုံးတယ် internet တွေတွေတုံးတော့ဖုန်းနေကျွန်တော်ကျေပြည့်ပြန်တုံးလာမှာကျွန်တော်တို့မျက်စိကတော့ဖွင့်တာ
ဟိုဈေးကွက်ဖွင့်လိုက်ပြီးအခွန်ပေးစရာမလိုတော့ဘူးဆိုပေမဲ့ဟိုအဲ့လိုအရင်အသွေးပိုင်းအရာအတားအဆီးများဖြစ်လာနိုင်ပါသလားရှင်ဒီမြန်မာနိုင်ငံရဲ့အဓိကဈေးကွက်ဖြစ်တဲ့ဒီတင်ပို့ကုန်ကိစ္စမှာရော
တကယ်တမ်းပေါ့ကျွန်တော်ကပိုင်းအောင်လုပ်ချင်တာပေါ့သူကထိုးရမယ့်လက်မှတ်အရှိတွေပါလဲဆိုရင်ဗျာကျွန်တော်တို့တရုတ်နိုင်ငံကိုအဓိကတင်ပို့တယ်ပေါ့နော်ဒါကျွန်တော်တို့ကအခုလက်မှတ်ထိုးနိုင်အရင်တော့ဒီ QSID ပေါ့နော်ဘူးဘွားနဲ့ပတ်သက်တာပေါ့သူက GSC ခေါ်တာပေါ့အဲ့ဒီဟာလက်မှတ်ရင်ထိုးရကျွန်တော်တို့ဒီမှာ2015လောက်ကစံအောင်ထိုးနိုင်တယ်ပြီးတော့ဇဂွဲကိုတက်တယ်အဲ့ဒီမျိုးပဲထိုးရတယ်ကြရအားလုံးကအဲဒီရေသွေးနဲ့ပတ်သက်တဲ့ EQSI ကို GSC ကိုလက်မှတ်မထိုးတာဘူး။ထိုးတာတော့ကြောင့်မို့ကျွန်တော်အနေနဲ့ကတရားဝင်တင်မှုတဲ့နေရာမှာအခက်အခဲရှိတယ်။ဆိုတော့နိုင်ငံကဘူးဘွားနဲ့ပတ်သက်တဲ့လက်မှတ်ထိုးရတာအဲ certificate ကို Python certificate ထိုးရတယ်။အဲဒီသဘောတူချက်ကိုအရင်ထိုးဖို့လို့ခုနကတည်းကပါတဲ့အတိုင်းပေါ့နော်။ကျွန်တော်ကိုယ်ဉာဏ်ပဲပို့ရတော့မှတရားဝင်ပို့ဖို့အတွက်ကကျွန်တော်ကခုနကပြောတဲ့ရေသွေးနဲ့ပတ်သက်တဲ့သဘောတူချက်လေးလက်မှတ်ရေးထိုးဖို့တော့ကျွန်တော်တင်ဦးစားပေးလို့ရအောင်နော်။ဒုတိယအချက်ကတော့ဆင်မပြောရတဲ့မျိုးကပါတယ်။ကျွန်တော်တို့ကစိုက်ပျိုးထုတ်လုပ်တဲ့နေရာမှာဟိုအဓိကတော့ကျွန်တော်တို့ရဲ့လေသမားတွေနေနေရာရိုးစင်းနဲ့ပတ်သက်တာမျိုးနဲ့ပတ်သက်တဲ့ဟာပေါ့နော်။စိုက်ပျိုးတဲ့စနစ်ပေါ့နော်။ဒီဒီဒါမျိုးတွေရဲ့လူအချက်တွေရှိနေတာပေါ့နော်။ဒါတွေရတဲ့ကျွန်တော်ညာတော့အစိုးရတွေဥဆောင်ပြီးတော့မှာကျွန်တော် private sector အတင်းအဖွဲ့တွေရော private sector လေသမားတွေလူမျိုးသမားတွေပေါ့နော်။ကျွန်တော်တွေအားလုံးပေါ်ပြီးတော့မှာမြင်ဆင်ပို့တော့လို့။ဘုရားဗေလူရတဲ့မှာပို့နိုင်တော့မှာသူ့ရဲ့ဘဝထက်တဲ့ဖက်ကုန်ပေါ့နော်လေယာဆက်ပြီးဖက်ကုန်ဝင်းကြီးဖက်ကုန်တွေကိုကျွန်တော်တို့အနေနဲ့ပြန်ဝင်တင်ပို့လို့ရအောင်ကျွန်တော်တို့ဆောင်ရွက်ပို့လို့ပြောတာပေါ့နော်အဲ့ဒီတော့ကျွန်တော်တို့ပြင်ဆင်ပို့လို့လုပ်ပါ
စ ဆိုတော့နောက်တစ်ခုကအခုမြန်မာနိုင်ငံမှာတိလောကအပါဝင်ဆရာတို့လဲထားလက်ရှိလုပ်နေကြတဲ့ဒီကားထုတ်လုပ်ရေးပေါ့နော်တစိတ်တစ်ပိုင်းဒီပြည်တွင်းမှာထုတ်နေတဲ့ဟာတွေရှိပါတယ်ဆိုတော့ဒီကုန်ထုတ်လုပ်ငန်းဒီဆက်မှုလုပ်ငန်းတွေဟာဆိုလို့ရှိရင်ဒါအခွန်တက်တာခွင့်ဆိုတဲ့ဟာပေါ်မှာအဓိကမူတည်ပြီးတော့လာပြီးတော့လှုပ်ကြတာပေါ့နော်ဆိုတော့ဒီလိုအခွန်တက်တာခွင့်အာသာချက်ကြောင့်လာပြီးတော့လှုပ်တဲ့လုပ်ငန်းတွေဆုံးရှုံးနိုင်ခြင်းရှိပါသလားဆရာ
အဲဒါလည်းဖြစ်တယ်အခုတော့ဆရာတော်ပါကျွန်တော်ပါဗျာဒီလိုကဒီအခွန်နေပြပါလေပြင်းနေတယ်ဆိုရင်ကျွန်တော်ကဟိုအခွန်ပေါက်များတယ်နော်များဒီနေ့မှထုတ်လုပ်တဲ့အတွက်ကြောင့်လို့ကျွန်တော်ကအခွန်ဆောင်ဖို့မရှိဘူးဆိုတော့ကျွန်တော်ကားထုတ်လုပ်တဲ့လူတွေလာကြတယ်ချားထုတ်လုပ်တဲ့လူတွေရွှေ့လာတော့အာစီဝါရေးသမားရဲ့တဘောမှာအင်ဗက်ဆာရဲ့တဘောမှာလူပဲသူတို့ပြင်ဆင်ဆက်ရေးပူရတဲ့ဟာကိုဒီနေ့မှမလုပ်ကြတော့နော်အခုခုနပြောတဲ့ဒီအကားစီးကိုဖြေလျှော့ပေးမယ်အခွန်ကြီးဖြေလျှော့ပေးလိုက်ရင်ကျွန်တော်ကဒီ FBI နေရာတွေကလက်ရှိလုပ်နေတဲ့လူတချို့ကတော့နောက်ပြန်ဆုတ်သွားနိုင်တာပေါ့နော်ဒါပြီးခဲ့တဲ့လပိုင်းမှာတော့ကျွန်တော်တို့ကအဲတော့အစိုးရအနေနဲ့ကရန်ကားတဲ့ပတ်သက်တဲ့ကားစံတူပေါ့နော်ဒီအောင်ဆော့ချပေးတဲ့တဝက်ပညာနာမှတ်ပုံရင်းကြီးပေါ့နော်ဒီအောင်50ရံအောင်ဆော့ချလိုက်တော့ကျွန်တော်တို့ကမှာဒီကျွန်တော်တို့စီမှာဒီဂျပန်နိုင်ငံအာဟိုဂျပန်နိုင်ငံဆိုင်ရာဂျပန်သမ္မတကြီးလာတွေ့တယ်ပေါ့နော်သူကကားထုတ်လို့ရဆဲမလုပ်နေအောင်နော်သူဒါလည်းသူဆက်ဆောင်နေအဲသူကသူစိုးရိမ်ပြောမှာသူအစိုးရရလာတွေ့ရစိုးရော်လည်းသူကတွေ့ရလုပ်နေတာအဲဒီဟုတ်ပြအောင်အဓိကတော့ခုနကသူကဒီမှာယင်းမနဲ့လို့လဲဂျပန်ကုမ္ပဏီတက်လို့ရမှာမလုပ်ရတာကျွန်တော်တဘောလာတောင်းတာဒါလည်းကျွန်တော်မေးတယ်မေးလို့မှာသူကအစိုးရနဲ့အပြစ်တဲ့မှာအခုပေါ့န
ော်မလုံးလုံးစေအပိုင်းမှာဆရာတို့ဒီရှေ့ရေးရှေ့အတွက်စိုးရိမ်ချက်ဘယ်လောက်ရှိပါသလဲရှင်
ကျွန်တော်ကတော့ဒါဘယ်လိုပြောပုံရိပ်ကလုပ်ငန်းလုပ်တဲ့လူတွေကတော့ဟိုပြပလူတွေဝင်လာတယ်ခုနအကားစီရှော့ပေးလိုက်မယ်ဆိုရင်တော့ကျွန်တော်တို့ရက်တင်တိုင်းမှုအတွက်တော့ဟိုစိုးရိမ်မှုတော့ရှိကြတော့เนาะဒါလုပ်ငန်းမျိုးစားလိုက်အပေါ်လုံးမှာတော့စိုးရိမ်မှုကမျိုးရှိကြပါအဲအသေးစိတ်ပေါ့เนาะဘယ်လောက်ညကျွန်တော်ရှိခဲ့မယ်ဆိုတာလဲကျွန်တော်အနေနဲ့ဒါတော့လေဒေတာတော့မရှိဘူးဒါပေမဲ့အဲနဲ့ကတော့စိုးရိမ်မှုရှိကြတယ်ဟုတ်ကဲ့
ပါရှင်ဆရာဒေါက်တာစိုးထွန်းအထူးပဲကျေးဇူးတင်ပါတယ်ရှင်
Thank you.